ချမ်းမြေမှာဒီကနေ့တနင်္ဂနွေနေ့မှာအထူးရွေးရွေးကောက်ပွဲစတင်ပါပြီ။ဆီယနာတင်ပြီးနောက်၅နှစ်အကြာမှာပထမဆုံးကျင်းပမယ့်ရွေးကောက်ပွဲလေးဖြစ်ပါတယ်။2014ခုနှစ်ဆီယနာတင်မှုကိုဦးဆောင်ခဲ့တဲ့လက်ရှိဝန်ကြီးချုပ်ပရာယုချန်ဦးချာကတော့ဆက်ပြီးအာဏာရယူထားဖို့မျှော်လင့်နေတာပါ။စစ်တပ်ကစီစဉ်တဲ့နိုင်ငံရေးစနစ်ကိုအားလုံးကလက်မခံတာကြောင့်ဒီရွေးကောက်ပွဲကအစကတည်းကမတည်ငြိမ်ဖြစ်နေပြီးထိုင်းနိုင်ငံအတွက်နောက်ထပ်အခက်အခဲတစ်ခုရဲ့အစပါဖြစ်လိမ့်မယ်ဆိုပြီးလဲဝေဖန်သူတွေကပြောကြပါတယ်။မေဆန္ဒရှင်50တန်းကဝန်ကြီးချုပ်ကိုတိုက်ရိုက်ရွေးကောက်တင်ညှောက်မှာမဟုတ်ပါဘူး။ရွေးကောက်ခံအောက်လွတ်တော်အမှတ်900နဲ့စစ်တပ်ကခံအမဲအခက်လွတ်တော်အမှတ်250စုစုပေါင်းလွတ်တော်အမှတ်950ရဲ့အများစုထောက်ခံမှုနဲ့ဝန်ကြီးချုပ်ကိုရွေးချယ်ဆုံးဖြတ်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ကလွတ်တော်အမှတ်ဖြစ်ဖို့လည်းမလိုအပ်ပါဘူး။နိုင်ငံရေးပါတီကြီးတွေအနေနဲ့ဝန်ကြီးချုပ်ရွေးချယ်နိုင်ပြီးစီအစိုးရဖွင့်နိုင်လောက်တဲ့အချိန်လုံလောက်တဲ့လွတ်တော်အမှတ်ရေးအတွက်ရမယ်အနေအထားမရှိပါဘူး။လွတ်တော်မှာအများစုထောက်ခံမှုမရှိအထက်လွတ်တော်ကထောက်ခံမဲ့စစ်တပ်ကျက်ဝင်ကြီးချုပ်တယောက်ပဲထွက်ပေါ်လာနိုင်ခြင်းရှိနေပါတယ်။ဒီကနေ့အထူးထူးရွေးကောက်ပွဲအတွက်မနေ့စနေနေ့ကတော့ထိုင်းနိုင်ငံတော်မှာအကြီးအကျယ်ပြင်ဆင်ခဲ့ကြပါတယ်ရှင်။